ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းကနေဂျွန်လ9ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကပိုင်ကုန်းကျေးရွာသားတချို့ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလည်း၄ကြောင်းအပောင်ဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အရသား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မန်အေးအေးမှာကဆက်ပြောပြမှာပါ
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တဲကကမိုင်ကုန်းကျေးရွာတဲကိုဂျွန်လ9ရက်နေ့ညကစစ်ကောင်စီဘက်ကလက်နက်ကြီးများအဆက်မပြတ်ပစ်ခတ်မှုတွေကြောင့်ကမိုင်ကုန်းကျေးရွာကဒေသခံ3ဦးဒဏ်ရာရရှိပြီးဒီရက်ပိုင်းအတွင်းကလေးငယ်2ဦးပါဝင်2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ
်ကော့ဂရိတ်ကမိုင်ကုန်းမှာရွာသားတွေကတော့များများကြည့်ရမှာလက်နဲ့ကြည့်နေလဲပြည့်တယ်အဲ့ရွာကားကြီးစီရန်တမ်းပန်းတမ်းပြည့်တာတွေလည်းပါတယ်ညအထိတ်မတော်ဆုံးလေရင်နဲ့လာလာပြည့်ဒီရပိုင်းတို့ဒီရပိုင်းတို့ခုနှစ်ရက်နေ့ညမင်းအားလုံးမရှိဘူးတော့ရှိပါကြညတို့တည်ဆုံးတဲ့လူကနေရာတော့ဘယ်လိုရှိလဲခလေးတွေပါကြည့်တယ
်အခုလိုမျိုးလေချောင်းတိုက်ခိုက်မှုတွေကြောင့်ကောလက်နဲ့ကြည့်နေတဲ့ပြစ်ခတ်မှုတွေကြောင့်ပါဒေသခံလူလူတွေဟာတောတောင်တွေထဲမှာပုံအောင်နေထိုင်နေရပြီးနေထိုင်ဖို့အမိုးအကာနဲ့စာနယ်ရိတ်ခါတွေလိုအပ်နေတယ်လို့လည်းကရင်လူခွင့်ရေးဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်
။တောတောင်ထဲမှာသက်တီတိတ်ဆောင်နေရတဲ့ RDP တွေဆိုလို့ရှိရင်တော့ခိုင်ခန့်လုံခြုံမှုရှိတဲ့နေရာခိုင်ကြီးကိုရှိဖို့တဲ့အင်မတမအရေးတကြီးလိုအပ်တယ်။ပနာနောက်ဒီအခြေခံလူသားချင်းစာနာထောက်ထားမှုအခုအမီတွေဆက်လက်ပြီးတော့မှလုံလုံလောက်လောက်နဲ့ရရှိဖို့လိုအပ်တယ်ပေါ့နော်။အဲအတိအကျတော့နေရာခိုင်ကြီးနဲ့စာနယ်ရိတ်ခါကိုမိုဒင်ကလာဆိုရတဲ့ရာဇီဥတုကလာမှာတော့ဒီဟာတွေမသိမရရှိဘူးလို့အရပေါ့
ဂျွန်လ9ရက်နေ့ကလက်လက်ကြီးကြည်စံထိမှန်ပြီး3ဦးဒဏ်ရာရရခဲ့တယ်လို့ဂျွန်လ9ရက်နေ့တုန်းကတော့ရွာတန်းရှိကျေးရွာကကလေးငယ်2ဦးသေဆုံးပြီးနောက်ထပ်မိသားစုဝင်3ဦးလည်းဒဏ်ရာရရခဲ့ပါတယ်အခုလိုမျိုးလေချောင်းကနေတိုက်ခိုက်မှုတွေနဲ့လက်လက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ဒေသခံတွေကတော့အိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးကရင်ပြည်နယ်အတွင်းမှာအိုးအိမ်မဲ့ဒုက္ခတွေ၅သိန်းထက်မနည်းရှိနေပြီလို့လည်းကရင်မျိုးသားအစည်းအရုံးနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်။